အတိုးနှုန်း73ရာခိုင်နှုန်းနဲ့တရုတ်စီကအမေရိကန်ဒေါ်လာတန်းထောင်ပေါင်းများစွာချေးယူပြီးတည်ဆောက်မဲ့ရန်ကုန်မြို့အသစ်စီမံကိန်းဟာမြန်မာနိုင်ငံအတွက်အကျိုးအမြတ်အများကြီးပေါ်ထွက်စေမဲ့စီမံကိန်းအဖြစ်တောင်းဝန်ရှိသူတွေဘက်ကအခိုင်အမာပြောဆိုနေပေမဲ့နောက်ထပ်မြစ်ဆုံနဲ့ကြောက်ဖြူစီမံကိန်းတွေလိုတရုတ်ရဲ့အကျွေးထောင်ချောက်ထဲရောက်သွားနိုင်တယ်လို့မြန်မာစီးပွားရေးကဲခတ်တွေကသုံးသပ်ပါတယ်။ရန်ကုန်မြို့သစ်စီမံကိန်းအတွက်မြန်မာနဲ့တရုတ်အကျိုးအမြတ်ဘယ်လိုခွဲယူကြမှာပါလဲ။မှန်ရင်ညနေကတင်ပြမှာပါ
။ဖေဖော်ဝါရီလ15ရက်နေ့ရန်ကုန်မြို့တော်ခမ်းမမှာကျင်းပတဲ့ရန်ကုန်မြို့သစ်အပြည့်သက်အစ်စ် Master Plan ဆွေးနွေးပွဲမှာရန်ကုန်မြို့သစ်စီမံကိန်းကရရှိမဲ့အကျိုးအမြတ်နဲ့ပတ်သက်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအခုလိုပြောသွားပါတယ်
။အခုတည်ဆောက်မဲ့ area 2000နဲ့တွက်မယ်ဆိုလို့ရှိရင် ਏ က16000ဟာနိုင်ငံတော်အစိုးရကနေရရှိမဲ့မြေဖြစ်ပါတယ်ဒီမြေပေါ်ကနေပေါ်ထွန်းလာမဲ့အကျိုးမြတ်ကြီးအများကြီးဟာရန်ကုန်မြို့ဟောင်းကိုအများကြီးကဲတင်သွားနိုင်မှာဖြစ်ပါတယ်ကျွန်တော်တို့ရဲ့ budget တွေအများကြီးပေါ်လာမှာဖြစ်ပါတယ်တံတားတွေလမ်းတွေဒါပေမဲ့ဒီဟာကိုစနစ်တကျစီမံခန့်ခွဲနိုင်ဖို့လိုပါတယ်ဒါကြောင့်ကျွန်တော်တို့အခုလုပ်နေတဲ့စနစ်ကစနစ်တကျစီမံခန့်ခွဲနိုင်အောင်လုပ်တာဖြစ်ပါတ
ယ်။ရန်ကုန်မြို့သစ်စီမံကိန်းနဲ့ပတ်သက်လို့သူ့အနေနဲ့ဘလောက်ထိအလေးနဲ့ထားတယ်လဲဆိုတာကိုလည်းဦးဖြိုးမင်းသိန်းကအခုလိုပြောပါတယ်
။တစ်ချိန်ချိန်မှာကျွန်တော်တို့ဒီမြို့သစ်ကြီးတည်ဆောက်ပြီးပေါ်ထွန်းလာခဲ့တဲ့အချိန်နေမှာတမိုင်းမှတ်တိုင်တစ်ခုအနေနဲ့ကြံခဲ့မှာဖြစ်ပါတယ်။ဒီအတွက်ကျွန်တော်ကိုယ်တိုင်လည်းကျွန်တော်ရဲ့စိတ်ဝင်စားဆုံးကျွန်တော်ရဲ့ဘဝမှာဖြစ်စဉ်ဆုံးအကျဉ်းတောင်တန်းမှာ15နှစ်လောက်နေခဲ့တဲ့အချိန်မှာကျွန်တော်ရဲ့မျှော်မှန်းချက်ကတော့ကျွန်တော်တို့နိုင်ငံတော်ကြီးကိုတည်ဆောက်တဲ့နေရာမှာကျွန်တော်တို့ဘလောက်ဆောင်ရွက်ပေးနိုင်မလဲဆိုတဲ့တမိုင်းတစ်ခုအတွက်ကျွန်တော်တို့စူးစမ်းနေတာပဲဖြစ်ပါတယ
်။ရန်ကုန်မြို့သစ်စီမံကိန်းကိုအဓိကအကောင့်ထဲပေါ်နေတဲ့ NYDC CEO ဦးသိန်းဝေခေါ် Search Bank ကတော့ဒီစီမံကိန်းအတွက်တရုတ်အစိုးရရဲ့ CCCC ကုမ္ပဏီကိုလုတ်ပိုင်ခွင့်ပေးမှာဖြစ်ကြောင်းနဲ့အကျိုးအမြတ်တွေဘလို့ခွဲဝေယူမလဲဆိုတာအဲ့ဒီဆွေးနွေးပွဲမှာအခုလိုပြောပါတယ
်။ကျွန်တော်တို့ CCCC ကိုပေးတာ project က6မျိုးရှိတယ်အလုံးက6မျိုးရှိတယ်ခုနပြောလို့တရား20ရှိတယ်လမ်း26ကီလိုမီတာရှိတယ်ရွာမြဝ5ခုရှိတယ်ဆက်မှုဆောင်က23ကီလိုမီတာ square ကီလိုမီတာရှိတယ်73 square ကီလိုမီတာရှိတယ်ပြီးတော့ဒီအဲ့ဒီရေစိုးအဲ့ဒီလို6မျိုးရှိတယ်6မျိုးရှိတာလိုအပ်တဲ့ငွေအခုတွက်ထားတာတန်ပေါင်းဒေါ်လာတန်ပေါင်း1680လောက်ကြမယ်အဲ့ဒီငွေကသူအကုန်လုံးတရားရခိုင်လို့သူထုတ်ရမယ်သူထုတ်ပြီးတော့သူတာဝန်ယူရမယ
်ဒါအပြင်ရန်ကုန်မြို့သစ်စီမံကိန်းအတွက်ရန်ကုန်တိုင်းအစိုးရဘက်မှပတ်စံမရှိသလိုပတ်စံလည်းထုတ်မှာမဟုတ်ပဲတရုတ်ကိုပဲမြေပေးမှာဖြစ်ကြောင်းနဲ့မြေဈေးနှုန်းကိုလည်း1 square meter ကို5ဒေါ်လာနဲ့သတ်မှတ်ထားကြောင်းဦးသိန်းဝေကအခုလိုပြောပါတယ
်ကျွန်တော်တို့ကတပြားမှမထုတ်ဘူးတို့တော့ကျွန်တော်တို့ဘာထည့်လဲဆိုတော့သူဒီဆောက်လို့ရေးလို့ရမယ်နေရာတွေလမ်းတွေရေစက်ဒီတရားဆင်းတဲ့နေရာเนาะဆက်မှုမြေတွေကျွန်တော်တို့ထုတ်ပေးတယ်เนาะမြေတွေထုတ်ပေးတဲ့အချိန်မှာဒီမြေကိုဈေးတကူတတ်မှာတယ်ဆိုတော့ကျွန်တော်တို့ကတီလဝါဂျပန်နဲ့ဖက်ဆက်လုပ်တဲ့တီလဝါဆက်မှုဆောင်ရဲ့ဈေးကိုကျွန်တော်တို့နိုင်ငံတော်ဆွေးရခွင့်ပြုချက်အရသုံးတတ်တယ်။အဲ့ဒီဈေးက5ဒေါ်လာ1 square meter ။အဲ့ဒီဈေးနဲ့တွက်လို့ရှိရင်သူလိုအပ်တဲ့ခုနပြောတဲ့လုပ်ငန်းတွေကိုလုပ်ဖို့လိုအပ်တဲ့နေအကုန်လုံးတွက်လာလို့ရှိရင်ကျွန်တော်တို့ထုတ်တဲ့တန်ဖိုးဟာဒေါ်လာ144တန်းပဲရှိတယ်။သူထုတ်တာ1680ရှိတယ်။ဆိုတော့သူထုတ်တဲ့နှုံးနဲ့ကျွန်တော်ထုတ်တဲ့နှုံးကျွန်တော်တို့ငွေသားမထုတ်တော့လဲကျွန်တော်တံပိုးတစ်ခုရှိတဲ့မြို့ထုတ်တော့ကျွန်တော်ထုတ်တာ800ခိုင်နှုံးသူထုတ်တာ90ခိုင်နှုံ
းအခုလိုမြေဈေးနှုံး1 square meter ကို5ဒေါ်လာနဲ့သတ်မှတ်ပေးတာဟာကာလပေါက်ဈေးနှုံးနဲ့အရန်กว่าနေတဲ့အတွက်တရုတ်ကိုအလကားပေးတယ်လို့ဖြစ်နေတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်မြမစီးပွားရေးပညာရှင်ဦးကန့်ထွန်းကပြောပါတယ
်မြေနဲ့ပြန်ပြီးတော့ငွေစားမြေဆို5ဒေါ်လာစွဲမိကမှာ5ဒေါ်လာဆိုတာလည်းလုံးဝမဖြစ်တဲ့ကိစ္စပါပဲ။ဘာလို့တကယ်ဆိုရင်တော့မှပြေးပြီးတော့ဆိုရင်တော့ပေါက်ဈေးနဲ့တောင်းမှပြီးတော့ပေးရမယ်။အခုကပေါက်ဈေးရဲ့အများကြီးမြေတံဖိုးဆိုတာတပြေးပြေးတက်တက်နေတာ။နှစ်ရှည်လေးတံဖိုးတက်ရတယ်။အဲ့တော့5ဒေါ်လာနဲ့တခါတည်းဟိုတောင်းမှပြီးတော့ ေးလိုက်တယ်ဆိုရင်အလကားပေးတာနဲ့တူတူ
အတိုးနှုန်းနိုင်ငံတို့ကလည်းနှစ်နိုင်ငံချင်းချေးတဲ့အနေအထားအရအလွန်များကြောင့်နဲ့အတိုးပဲပေးနေရပြီးနောက်ထပ်မျိုးဆက်တွေအတွက်ပါတရုတ်အကျွေးနွန်တဲ့ထားခဲ့တယ်လို့ဖြစ်နေတယ်လို့ဥက္ကန့်ထွန်းကဆိုပါတယ
်ဟုတ်73ရာခိုင်နှုန်းဆိုတာတကယ်ဟိုငွေတို့စားတဲ့ဟိုတင်းတို့ချင်းငွေမျိုးတို့ဖြစ်နေအတိုးအရင်းနာနင်းမြတ်နေမယ်ကိုရီမဟုတ်ဘူးလက်သွားတဲ့ဒီဟာနောက်ပါစင်ကြီးစပါရိုးရိုးကန်စားမယ်စီမံကိန်းလို့မြင်ပါတယ်အားလုံးချုပ်ပြောရမယ်ဆိုရင်ဒီစီမံကိန်းကမလုပ်သေးနဲ့စီမံကိန်းတိုင်းပြည်အတွက်ဘာမှအကျိုးမရှိဘူးရန်ကုန်မြို့ဟိုဒီတော့တာဝန်ရှိတဲ့ပုဂ္ဂိုလ်အနေနဲ့ဘာလို့ဒီဟာကိုလုပ်တယ်လဲရွေးတယ်လဲဆိုတာစီပွားရေးရှုထောင့်အနေနဲ့ဒါမိကွန်းတောက်စီယာရှိတယ်မလုပ်သေးဘူးစီပွားရေးရတဲ့အတွက်ချင်းမကိုက်တဲ့စီမံကိန်းလို့မြင်ပါတယ်
အခုလာမဲ့တပတ်နှစ်ပတ်အတွင်းမှာတော့တရုတ်ကုမ္ပဏီ CCCC နဲ့စိုင်းထိုးထားတဲ့အချက်လက်စာမျက်နှာပေါင်း1000ကျော်ရှိတဲ့စာရွက်စာတမ်းကိုအများပြည်သူသိအောင်ထုတ်ပြန်မှာဖြစ်တယ်လို့ NYDCC ကိုဦးသိန်းဝေကရန်ကုန်မြို့ဆွေးနွေးပွဲအတွင်းမှာပြောသွားပါရရှင်